နိုင်ငံတကာအကာအကွယ်ကိုလိုအပ်နေတဲ့ပဋိပက္ခဒီနှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့အကြမ်းဖက်မှုတို့ကနေထွက်ပြေးလာသူတွေကိုပံ့ပိုးကူညီကြဖို့နယ်နိမိတ်တကားတွေကိုဖွင့်ပေးထားကြပါလို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကဒီနိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်ဒီဇင်ဘာလ14ရက်ကနေ15ရက်နေ့အထိအွန်လိုင်းကနေ2ရက်ကြာကျင်းပနေတဲ့ကမ္ဘာလုံးဆိုင်ရာဒုက္ခသည်များညီလာခံမှာ UNHCR ရဲ့မဟာမင်းကြီးဖီလစ်ပို ဂရန်ဒီကဗီဒီယိုအဖွင့်မိန့်ခွန်းပြောကြားလိုက်တာဖြစ်ပါတယ်
For centuries, experiences of exile.
ရာဇဝတ်တွေတခြားကိနေနံခံရမှုအတွေ့အကြုံတွေဒုက္ခတွေအဖြစ်ခိုလုံမှုအလေးထားတွေဟာကျွန်တော်တို့ရဲ့စုပေါင်းအမွေနှစ်တစ်စိတ်တစ်ပိုင်းဖြစ်လာခဲ့ပါတယ်
။ဖီလီပိုဂရန်ဒီရဲ့မိကွန်းဟာကမ္ဘာဒုက္ခတွေရဲ့အခြေအနေတွေကိုဆွေးနွေးကြမယ်။နှစ်ရက်ကြာအစည်းအဝေးခင်းချင်းကိုတက်မှတ်ပေးလိုက်တယ်လို့ဆိုရမှာပါ။အခုအစည်းအဝေးဟာလွန်ခဲ့တဲ့နှစ်နှစ်ကပြုလုပ်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာဒုက္ခတွေများညီလာခံရဲ့နောက်ဆက်တွဲအနေနဲ့တိုးတက်ဖြစ်ထွန်းမှုတွေကိုပထမဆုံးအကြိမ်ဆွေးနွေးကြတာဖြစ်ပါတယ်။အဲ့ဒီညီလာခံတုန်းကဆိုရင်ဒုက္ခတွေနဲ့သူတို့ကိုလက်ခံထားတဲ့အိမ်ရှင်အတိုင်းဝိုင်းတွေကိုပိုးပြီးကောင်းမွန်အောင်ပံ့ပိုးကူညီဖို့ဂတိကဝတ်ပေါင်း1400နီးပါးရရှိခဲ့ပါတယ်။အခုအစည်းအဝေးမှာတော့အစိုးရအကြီးတန်းအရာရှိတွေဒုက္ခသည်တွေနဲ့မိဖက်အဖွဲ့အစည်းတွေကနေဒီဂတိကဝတ်တွေဘလောက်ရရှိထားပြီးပြီလဲဘလောက်ကြံနေသေးတယ်လဲဆိုတာသုံးသပ်ဆွေးနွေးကြမှာပါကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဂရန်ဒီကတော့လက်ရှိကမ္ဘာရုပ်ပုံလွှာနဲ့ပတ်သက်လို့သုံးသပ်ချက်ပေးရမှာအကောင့်အဆိုးတွန့်တွဲနေတာတွေ့ရပါတယ်ဒုက္ခတွေကိစ္စအပါအဝင် COVID-19 ကပ်ရောဂါကင်တွယ်မှုကျန်းမာရေးစောင့်ရှောက်မှုဆိုင်ရာတုံ့ပြန်မှုစတာတွေအပြင်အကာအကွယ်ပေးမှုနဲ့အသက်မွေးဝမ်းကြောင်းဆိုင်ရာအခွင့်အလမ်းတွေကိုပံ့ပိုးပေးမှုတို့မှာနိုင်ငံတွေအနေနဲ့ပုံမှန်ကောင်းမွန်အောင်လှုပ်ဆောင်နိုင်ကြောင်းသူရဲ့မိကွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။ဒါ့အပြင်နိုင်ငံမဲ့ဖြစ်မှုပပျောက်ရေးနဲ့ပညာရေးနယ်ပယ်မှာတိုးတက်မှုတွေရှိခဲ့တယ်လို့လည်းဆိုပါတယ်။ဒါပေမဲ့နိုင်ငံအများပြားဟာလူတွေရဲ့ဘေးရန်ကင်းရေးနဲ့အကာအကွယ်ပေးရေးမှာကြောက်ခိုက်နေကြကြောင်းမဟာမင်းကြီးဂရန်ဒီကအခုလိုသတိပေးပြောဆိုခဲ့ပါတယ
်။ To this end I must repeat my grave concerns.Regarding certain trends.
ဒါကိုအဆုံးသတ်စေဖို့နေဆက်တကားတွေကိုပိတ်ထားမှုအပါအဝင်တခါတည်းရင်ဒုက္ခတွေတွေကိုပြန်ပြီးအကြမ်းဖက်သွန်းပို့မှုနေဆက်တတိုင်းတွေတည်ဆောက်မှုလူတွေရဲ့ခိုလုံခွင့်နဲ့ဆက်ရင်းနဲ့အခွင့်အရေးနဲ့ပတ်သက်လို့နိုင်ငံတကာဥပဒေတွေနဲ့ကိုကျင့်တရားဆိုင်ရာတာဝန်ဝတ္တရားတွေကိုဘေးဖယ်ထားတာစတဲ့ကမ္ဘာစက်မှုဖွံ့ဖြိုးပြီးနိုင်ငံတချို့တွားနေတဲ့လမ်းကြောင်းတွေနဲ့ပတ်သက်လို့ကျွန်တော်ရဲ့စိုးရိမ်ပူပန်မှုကိုထပ်လောင်းပြောကြလိုပါတယ်
UNHCR ရဲ့အစီအခံစာအရကမ္ဘာတဝန်းမှာအနည်းဆုံးလူပေါင်း 83.4 သန်းဟာအတင်းကျပ်နေရက်ကနေမောင်းထုတ်မှုကြောင့်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးအဲ့ဒီထဲမှာ 26.4 သန်းဟာဒုက္ခသည်တွေဖြစ်ပါတယ်ကမ္ဘာဒုက္ခသည်အရေအတွက်85ရာခိုင်နှုန်းကိုဖွံ့ဖြိုးဆဲနိုင်ငံတွေကလက်ခံထားတာပါ။ဒါကြောင့်ဒီတာဝန်တွေကိုချမ်းသာတဲ့နိုင်ငံတွေအနေနဲ့ခွဲယူကြဖို့ဂရန်ဒီကတောင်းဆိုခဲ့သလိုဒုက္ခသည်ပြဿနာကိုဖြေရှင်းရေးသူတို့ကိုလက်ခံမယ်။နောက်ထပ်တတိယနိုင်ငံမျိုးရှိရေးလမ်းကြောင်းကိုလည်းသူကတိုက်တွန်းခဲ့ပါတယ
်။ Resettlement is of course a key avenue.
ပြန်လည်နေရာချရာရေးဟာအဓိကလမ်းကြောင်းတစ်ခုဖြစ်ပြီးလွန်ခဲ့တဲ့နှစ်တွေအတွင်းဒုက္ခသည်တွေကိုပြန်လည်နေရာချရာရေးခွဲတံ့ကိုဆက်လက်လက်ခံထိန်းသိမ်းထားတဲ့ဒါမှမဟုတ်တိုးမြင့်လက်ခံတဲ့နိုင်ငံတွေအားလုံးနဲ့ပြန်လည်နေရာချထားရေးအစီအစဉ်ကိုပြန်ပြီးအားဖြည့်ပေးတဲ့ American ပြည်ထောင်စုကိုကျွန်တော်ကျေးဇူးအထူးတင်ပါတယ်
။ COVID-19 ကပ်ရောဂါတုံ့ပြန်ကင်တွယ်ရေးရာသီဥတုဆိုင်ရာအရေးယူဆောင်ရွက်ရေးအတင်းကျပ်ရွှေ့ပြောင်းခံရမှုစတာတွေအပါအဝင်အဓိကကိစ္စရပ်တွေကိုနှစ်ရက်ကြာကျင်းပမယ့် online အစည်းအဝေးမှာတက်ရောက်လာကြတဲ့တာဝန်ရှိသူတွေဆွေးနွေးကြဖို့ရှိပါတယ်ရှင်။